မေလ3ရက်နေ့ကိုကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အဖြစ်1993ခုနှစ်ကစပြီးကုလသမဂ္ဂအဖွဲ့အစည်းလက်အောက်ခံအဖွဲ့ကြီးတစ်ခုဖြစ်တဲ့ UNESCO အဖွဲ့ကသတ်မှတ်ခဲ့ပါတယ်။2014ခုနှစ်ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဆောင်ဖို့ကတော့ပိုကောင်းမွန်တဲ့အနာဂတ်ကမ္ဘာအတွက်သတင်းမီဒီယာလွတ်လပ်ခွင့်ဆိုပြီးကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ကိုဂုဏ်ပြုတဲ့အနေနဲ့ပြန်ကြားရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂယဉ်ကျေးမှုအမွေးနှင့်ထိန်းသိမ်းရေးအဖွဲ့ UNESCO တို့ပူးပေါင်းပြီးရန်ကုန်မြို့ Chatrian Hotel မှာကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ကြီးတက်ရောက်ပြီးလက်ရှိပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေအတွက်ဤဥပဒေတွေပြဋ္ဌာန်းပြီးရင်မြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်ဟာအဆင့်တစ်ဆင့်ကိုတက်လှမ်းနိုင်မှာဖြစ်တယ်လို့အခုလိုပြောခဲ့ပါတယ်
။သတင်းမီဒီယာဥပဒေကတော့ဤဥပဒေရေးဆွဲပြီးသွားတဲ့အခါမှာအဲ့ဒီဤဥပဒေအရဖွဲ့စည်းရမယ့်သတင်းမီဒီယာကောင်စီကိုရွေးချယ်ကြရအောင်မယ်။သတင်းမီဒီယာကောင်စီရွေးချယ်ပြီးမြောက်သွားပြီဆိုတဲ့အချိန်မှာကျွန်တော်တို့နိုင်ငံဟာမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့အဆင့်တစ်ခုကိုတိုးတက်ရောက်ရှိသွားမယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ
်။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေထဲမှာတစ်ကမ္ဘာလုံးကချီချူးပြောဆိုတာအများဆုံးကတော့သတင်းမီဒီယာလွတ်လပ်ခွင့်ပဲဖြစ်ပါတယ်။နယ်စည်းမထားသတင်းတောင်များအဖွဲ့ Reporters Without Borders ရဲ့2014ခုနှစ်သတင်းမီဒီယာလွတ်လပ်ခွင့်ညွှန်ကြားရဆိုရင်မြန်မာနိုင်ငံဟာကမ္ဘာမှာသတင်းမီဒီယာလွတ်လပ်ခွင့်နံပါတ်145အထိရောက်နေပါတယ်။စင်ကာပူမလေးရှားစတဲ့နိုင်ငံတွေထက်သတင်းမီဒီယာလွတ်လပ်ခွင့်ပိုရှိတဲ့နိုင်ငံဖြစ်တဲ့အတွက်အများကချီးကျူးပြောဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်မှာမီဒီယာသမားတွေလိုက်နာရမယ့်ကျင့်ဝတ်ပိုင်းဆိုင်ရာမှာအားအနေချက်တွေရှိနေစေဖြစ်တယ်လို့ပိုတိကျတဲ့သတင်းအချက်အလက်တွေတင်ပြနိုင်ဖို့ဗက်လိုက်မှုကင်းတဲ့တင်ပြချက်တွေဖြစ်ဖို့မှာအစိုးရဘက်ကမီဒီယာတွေအပေါ်နားလည်ပေးမှုအားနည်းနေသေးတာကိုလည်းတွေ့ရတယ်လို့လေ့လာသူတွေကထောက်ပြနေကြပါတယ်။အဲ့ဒီအကန့်အသတ်တွေအခက်ခဲတွေထဲမှာဆိုရင်အစိုးရဌာနဆိုင်ရာတွေမှာသတင်းရယူတဲ့အခါလွတ်လပ်စွာသတင်းရယူခွင့်အပြည့်အဝမရှိသေးတာလည်းပါဝင်တယ်လို့မီဒီယာသမားတွေကိုပြစ်မှတ်ထားအရေးယူတာတွေလည်းရှိနေစေလို့ပြောကြပါတယ်။မြန်မာနိုင်ငံမှာအစိုးရအသစ်တက်လာပြီးနောက်လွတ်လပ်စွာရေးသားခွင့်ပေးခဲ့ပေမဲ့နိုင်ငံတော်လုံခြုံရေးအဥပဒေတွေဝတရားနှောက်ယှက်မှုစတဲ့ဥပဒေပုံမှန်တွေနဲ့ဖမ်းဆီးထောင်ချခံရတဲ့သတင်းတောက်တွေရှိနေပါသေးတယ်။သတင်းလွတ်လပ်ခွင့်မှာအကန့်အသတ်တွေရှိနေသလိုသတင်းသမားတွေအနေနဲ့လည်းသတင်းရေးသားဖော်ပြမှုတွေမှာဗက်လိုက်ရေးသားဖော်ပြမှုတွေရှိနေသလားသတင်းမီဒီယာကျင့်ဝတ်နဲ့ညီရလားဆိုတာတွေကလည်းမေးခွန်းထုတ်เสียပဲဖြစ်ပါတယ်။အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးသတင်းစာဆရာဦးမြင့်ကျော်ကအခုလိုထောက်ပြပြောဆိုပါတယ်
။ကြည်တွင်းမှာဖော်ပြမှုတွေကဘယ်လိုရှိလဲနိုင်ငံရေးမှာကျွန်တော်တို့ကတစ်ဖက်ကအမြင်ဖိနှိပ်ခဲ့တယ်တစ်ဖက်ကခံခဲ့အခုတစ်ခါတစ်ဖက်ကဖိနှိပ်မှုတွေရောပါလာတယ်အဲ့ဒီပုံမှာဒီမီဒီယာလူကလည်းအဲ့ဘက်ကိုဗက်လိုက်မှုတွေရှိတယ်နောက်ကတစ်ဖက်ကဖိနှိပ်ခဲ့တဲ့ဘက်ကိုအခုရေးကွင်းတာတဲ့အချိန်မှာပြန်ပြီးတော့ရေးမယ်ဆိုတဲ့ဟာမျိုးတွေရှိတယ်။ဒါပေမဲ့ကျွန်တော်တို့ကတက်နယ်မျိုးတွေ professional journalism လို့ခေါ်တဲ့တကယ်သတင်းသမားပီတာတဲ့တက်နယ်တွေပေါ်ဆောင်ဖို့ပေါ့နော်အားပေးဖို့ရေးရှိမှလုပ်သွားမယ်။ဒီဟာကတခါလေမှမသိလို့လဲဘန်းလိုက်ပြီးရေးတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်
။သတင်းသမားတွေမှာလိုအပ်ချက်တွေရှိနေသလိုသတင်းရင်းပြတ်တွေဖြစ်တဲ့အစိုးရအဖွဲ့လွှတ်တော်စစ်တပ်စတဲ့အဖွဲ့အစည်းတွေစီကပြည်သူတွေကိုသတင်းအချက်အလက်မှန်မှန်ကန်ကန်ဖျောက်ဝေနိုင်မှုအတွက်အချက်အလက်တွေထုတ်ပြန်ပေးဖို့ကလည်းအရေးကြီးပါတယ်။မြန်မာနိုင်ငံသာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်ဦးအောင်လာထုံးကအစိုးရဌာနတွေရဲ့သတင်းထုတ်ပြန်မှုတွေနဲ့တာဝန်ယူဖြည့်ရှင်းပေးမှုတွေကလည်းအားနည်းနေသေးတယ်လို့သုံးသပ်ပါတယ
်။ဒီအစိုးရစစ်တပ်ခါစားကတို့ပြောခဲ့ဖို့လေဌာနတိုင်းမှာ spokesperson တွေထားပါ focal point တွေထားပါ focal person တွေထားပါဆက်သလိုရအောင်ပေါ့သူတို့စာရွက်နဲ့ထားတယ်လို့တော့သူထုတ်ပြန်ပေးပါတယ်ဘယ်ဌာနမှဘာသူဆက်သပါဆက်စလိုက်ရင်ဖုန်းတစ်ခါမှမကင်ဘူးအဲ့ဒါကအဆိုးဆုံးပါပဲတာဝန်ယူဖြည့်ကြမိလို့မရှိဘူးပေါ့အဲ့ဒါဟာတော်တော်ဝန်းနေစရာပါအဲ့ဒါအစိုးရ policy ကြောင့်လို့ပြောရမလားသူတို့ရဲ့စိတ်သက် mindset မပြောင်းသေးတာလို့ပဲပြောရမလားဟိုအလုံးပဲနှစ်ခုလုံးများဆိုင်နေရောသလားအဲ့ဒါတော့အမြန်ဆုံးဖြည့်ရှင်းရမယ့်ကိစ္စပါ
တစ်ချိန်တည်းမှာပဲဒီနေ့မှကြာရောက်တဲ့ကမ္ဘာသတင်းစာလွတ်လပ်ခွင့်အထိမ်းအမှတ်ကိုမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီနဲ့နိုင်ငံတကာမီဒီယာပံ့ပိုးကူညီရေးအဖွဲ့တို့ပူးပေါင်းပြီးမြန်မာသတင်းစာဆရာတွေလိုက်နာသင့်တဲ့သတင်းမီဒီယာကျင့်ဝတ်တွေကိုဒီနေ့ရန်ကုန်မြို့စီဒိုနာဟိုတယ်မှာထုတ်ပြန်ခဲ့ပါတယ်။တိကျမှုဗတ်မလိုက်မှုနဲ့ပြတ်တမှုနိုင်ငံရေးနဲ့ရွေးကောက်ပွဲများပေါက်ကြားလာသောအကြောင်းအရာများကန့်သက်သတင်းအချက်အလက်များနဲ့သတင်းရင်းမြစ်တွေကိုကာကွယ်ခြင်းမှတ်တမ်းယူရမှာကာယိန်တွေထိပါခြင်းအတင်းအကျပ်ရယူခြင်းနဲ့ချောင်းမြောင်းရယူခြင်းအယောင်ဆောင်လှည့်စားခြင်းစတဲ့သတင်းမီဒီယာကျင့်ဝတ်အချက်ပေါင်း28ချက်ပါတဲ့လက်ဆွဲစာအုပ်ကိုဒီနေ့ထုတ်ပြန်ခဲ့တာပါသတင်းတောက်တွေအနေနဲ့မိမိသတင်းအပေါ်တာဝန်ခံမှုနဲ့အတူသတင်းရေးသားဖော်ပြတဲ့အခါကျင့်ဝတ်နဲ့အညီလိုက်နာဖော်ပြဖို့လိုအပ်တယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်ဦးစောတက်ထွေးကပြောပါတယ်
ကျွန်တော်တို့ဒီစတုဒ္ဓမန်တိုင်းမှာလောရတဲ့လူတွေကအခြေအနေရဝင်ရောက်လုပ်ကန်နေတဲ့လူတွေဖြစ်တယ်။သူတို့ရဲ့ကိုယ်ကြီးကိုယ်သွေးပိုင်းသူတို့ရဲ့ကျင်းဝတ်ပိုင်းမှာအများကြီးလိုအပ်ချက်တွေရှိတယ်။အဲ့ဒါတွေရဲ့ရက်ခတ်မှုကသူတို့ထုတ်ထုတ်တဲ့ဒီ news product တွေမှာလာရောက်ရက်ခတ်တာပေါ့။အခုဆိုလို့ရှိရင် print media မှာဆိုလို့ရှိရင်ဒီကျင်းဝတ်နဲ့မညီတဲ့အရေးသားတွေဖော်ပြချက်တွေသတင်း source မခိုင်မှာပဲရေးတာတွေတပတ်ဆောင်းလေးရေးတာတွေအများပြားတွေ့ရတယ်။ဒီလိုမျိုးဖြစ်ပေါ်နေခြင်းဟာ media လောကနဲ့ media သမားတွေရဲ့ value ကိုယော့ကျစေတယ်။နောက်အစိုးရကလည်းသတင်းစာလွတ်လပ်ခွင့်နဲ့မထိုက်တန်သေးဘူးလို့လက်ညှိုးထိုးဖို့ရာဖြစ်လာတယ်
သတင်းမီဒီယာဥပဒေကိုလက်ရှိပြဋ္ဌာန်းထားပြီးဖြစ်ပေမဲ့ သတင်းသမားတွေကိုအကာအကွယ်ပေးနိုင်မှုကအားနည်းနေစေဖြစ်တယ်လို့လည်းသတင်းစာဆရာတွေကသုံးသပ်ကြပါတယ်။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်ဦးကိုကိုကသတင်းမီဒီယာဤဥပဒေမှာသတင်းသမားတွေကိုအကာအကွယ်ပေးမဲ့အချက်လက်တွေပြဋ္ဌာန်းပေးဖို့လိုအပ်တယ်လို့ပြောပါတယ
်။ဤဥပဒေမှာအသေးစိတ်လောရတော့မယ်။ဒီသတင်းပေးမယ်။မပေးဘူး။မပေးရင်ဘာလုပ်မလဲ။မပေးရင်ဒီဌာနဆိုင်ရာကိုဘယ်လိုစာနယ်ဇင်းကောင်စီနေနဲ့ဘယ်လို complaint တက်မလဲ။ထည့်ဆွေးရလိမ့်မယ်။ဤဥပဒေကိုဆွဲတဲ့အခါမှာသတင်းသလိုလက်ခွင့်ကိုပို့ပြီးတော့ထင်ထင်ရှားရှားတိတိကျကျအာမခံနေတဲ့အချက်လက်တွေပါအောင်လို့ပါတယ်။စာနယ်ဇင်းကောင်စီကလည်းအဲ့ဒါကိုစဉ်းစားနေပါတယ
်။မြန်မာနိုင်ငံမှာသတင်းစာလွတ်လပ်ခွင့်ရရှိလာတာဟာမကြသေးတဲ့အတွက်ပုံရင့်ကျက်တဲ့သတင်းမီဒီယာခေတ်ရောက်ဖို့နှစ်တော်တော်များများဖြတ်တန်းရအောင်မှာဖြစ်ပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်ပိုရှိခြင်းမရှိခြင်းဟာအစိုးရနဲ့သာတိုက်ရိုက်တိုက်ဆိုင်တာဖြစ်တယ်လို့ကျေးဝန်ပိုင်းဆိုင်ရာမှာလိုက်နာရမှာကတော့သတင်းမီဒီယာသမားတွေနဲ့သာတက်ဆိုင်တာဖြစ်ပါတယ်။လက်ရှိသတင်းမီဒီယာလွတ်လပ်ခွင့်ကိုဆက်လက်တိုးတက်လာအောင်ဆောင်ရွက်သွားနိုင်မယ်ဆိုရင်သတင်းမီဒီယာသမားတွေကလည်းကျေးဝန်ပိုင်းရအလေးထားနိုင်ကြမယ်ဆိုရင်မြန်မာနိုင်ငံရဲ့အပြောင်းအလဲမှာသတင်းမီဒီယာလောကဟာအကျိုးပြုတဲ့ကဏ္ဍကနေရှိနေမယ်လို့ပြောကြပါတယ်ခင်ဗျာ။